စစ်တွေမျိုးကိုရောက်နေတဲ့ကုလသမဂ္ဂတွင်ငင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စတာဘီဂျေနမ်ဘီယာဟာရခိုင်ပြည်နယ်အစိုးရအဖွဲ့ကတာဝန်ရှိတဲ့ဝန်ကြီးတွေစစ်တွေမျိုးရမီယဖာရီနဲ့အတူဒေသအတွင်းကလူမှုကွန်ရက်အဖွဲ့တချို့နဲ့ဒီကနေ့မှတွေ့ဆုံပါတယ်အဲ့ဒီအထက်ကမှအစိုးရအဖွဲ့နဲ့မစ္စတာဗီဂျေနမ်ဘီယာတို့တွေ့ဆုံစဉ်အတွင်းရခိုင်ပြည်နယ်တဲကဒုက္ခသည်တွေရဲ့အခြေအနေတွေနဲ့ပတ်သက်လို့အဓိကဆွေးနွေးခဲ့ကြတယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့ညွှန်ကြားရေးမှူးဦးမိုးဟင်းကပြောပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ဒီတွေ့ဆုံနယ်မှာအချိန်မှာကျွန်တော်တို့ဒီရခိုင်ပြည်နယ်ရဲ့ဒီအခြေရှိနေတဲ့ဒုက္ခသည်တွေရဲ့အားနဲ့ပတ်သက်ပြီးတော့ဆောင်ရွက်နေတဲ့နောက်ဆုံးအခြေအနေတွေဖြစ်ပေါ်တိုးတက်မှုနောက်ဆုံးအခြေအနေတွေဒါကျွန်တော်တို့တွင်ရေးနေတဲ့ဇာတ်ရဝန်ကြီးကနေပြီးတော့ကျွန်တော်တို့အသေးစိတ်ကျွန်တော်တို့ရှင်းပြပါမယ်ခင်ဗျာ။အဲ့ကျန်ကြတဲ့အခါမှာကျွန်တော်တို့ဒါဒီမစ္စတာဗီဂျီနမ်ဘီယာနေပြီးတော့ဒီသူမရောက်တဲ့ကာလပေါ့လေတစ်နှစ်တစ်နှစ်ခွဲကျော်ကာလလေးတည်းမှာဒါအပြုသဘောဆောင်တဲ့တိုးတက်မှုတွေအများကြီးတယ်အစိုးရအနေနဲ့လည်းဒါအပြုသဘောဆောင်တဲ့လုပ်ဆောင်ချက်တွေအစီအမံပြုပါတယ်ဒါကြောင့်မို့လို့ဒီမှန်ကန်တဲ့သတင်းချက်လက်တွေကိုဒါနိုင်ငံတကာကသိရှိအောင်ဒါဆောင်ရွက်ဖို့လိုအပ်တယ်လို့ဒါအကြံပြုခဲ့ပါတယ်ခင်ဗျာ
ဒါပြင်လဲမစ္စတာဗီဂျီနမ်ဘီယာကရခိုင်ပြည်နယ်ထဲမှာအခြေအနေတွေပုံမှန်ဖြစ်လာဖို့ဆိုတာနဲ့ပတ်သက်ပြီးတော့လည်းအစိုးရကိုမေးခဲ့တယ်လို့ပြောပါတယ်
အဲ့ဒီမျိုးနဲ့တခုမျိုးပါတယ်မိတာကတော့ကျွန်တော်တို့ community နှစ်ခုပေါ့လေ HD community နှစ်ခုဟာကျွန်တော်တို့ပုံမှန်နေထားရောက်အောင်ကျွန်တော်တို့ဘယ်လောက်ကြာမလဲလို့ကျွန်တော်ဒါလေးကျွန်တော်မေးပါတယ်ဒီနေထားကိုကျွန်တော်ပုံမှန်ရောက်အောင်ကတော့နှစ်ဖက်ယုံကြည်မှုကျွန်တော်တို့ပြဆောင်နိုင်မှုလိုတယ်ဒီလိုပြဆောင်တဲ့အခါမှာလည်းကျွန်တော်တို့ကဒီလိုပြဆောင်နိုင်မှုအတွက်ကျွန်တော်တို့ကပြည်ရင်ရေးနဲ့ဒေသပြည်ရင်ရေးနဲ့ဒေသ function တွေရတာအဓိကကြတယ်အဲ့ဒါဒီလိုမျိုးဆောင်ရွက်နိုင်မှုအတွက်ကျွန်တော်ဒါ union level တွေရောနောက်ကျွန်တော်တို့ state level တွေရောနောက်တစ်ခါကျွန်တော်တို့ UN NGO တွေရောဒါတွေပူးပေါင်းပြီးတော့ကျွန်တော်လက်ရှိဆောင်ရွက်နေပါတယ်ဒီလိုဆောင်ရွက်ခြင်းအပြင်ကျွန်တော်တို့ကဒါယုံကြည်မှုရရှိလာမှာဖြစ်ပြီးတော့ဒီမှတ်ရတဲ့အတိုင်းကျွန်တော်တို့ဖြစ်ပေါ်လာမှာဖြစ်တယ်လို့ဒါဒီတွင်ရွေးနေတဲ့ဆိုင်ရဝန်ကြီးကလည်းပြန်လဲဖြေချခဲ့ပါတယ်ဗျာ
တခါတော့ရခိုင်ပြည်နယ်အစိုးရအဖွဲ့ကညွှန်ကြားမှုဦးမိုးဟိန်ပြောပြသွားတာပါရှင်။အဲ့ဒီနောက်မှာတော့မစ္စတာဗီဂျေနမ်ဘီယာဟာစစ်တွေမျိုးကရမီယက်ဖာရီနဲ့တွေ့ဆုံဆွေးနွေးပါတယ်။ဒီတွေ့ဆုံဆွေးနွေးစဉ်အတွင်းမှာမြို့ကန်တွေကအချက်သုံးချက်ကိုတင်ပြခဲ့တယ်လို့ဒီတွေ့ဆုံပွဲမှာပါဝင်တဲ့စစ်တွေမျိုးကန်ဦးတာဝင်းကပြောပါတယ်
။ဆိုတော့မျိုးကတော့သုံးချက်ပေါ့ဗျာ။နံပါတ်1ဘောင်းဂလီဟာဘောင်းဂလီနာမည်နဲ့ခံဝင်းဂျာဆိုတဲ့မယ်လင်ကိုသုံးမဲ့ဝင်းဂျာလို့ပြောနေသမျှကျန်တဲ့ပင်ပြင်းရမှုဆိုတာဖြစ်နိုင်မှာမဟုတ်ဘူး။ဟောဟာမိုနီဖြစ်အောင်နေဖို့တာဝန်ဟာကျွန်တော်တို့ဒေသခံမှာတာဝန်မရှိဘူး။ဟောမိုက်ဂရိတ်တဲ့လုပ်လာတဲ့လူမှာတာဝန်ရှိတယ်။နောက်တစ်ချက်ကကျွန်တော်တို့ကအဲ့လိုပြောနေတာဘောင်ဂလီကိုနိုင်ငံသားမပေးဘူး။ဝန်ခွင့်နေတာမဟုတ်ဘူး။ဘောင်ဂလီဟာဘောင်ဂလီနယ်နဲ့အစ်စ်ခံ82 law ရဲ့ according to the law ဖြစ်ရင်ရမယ်။ဟောမရတဲ့လူကိုနိုင်ငံသားမဖြစ်သေးတဲ့လူကိုဘယ်လိုထားမလဲ။နိုင်ငံသားမရှိတဲ့လူလည်းဒီတိုင်းပဲနိုင်ငံသားရတဲ့လူလည်းဒီတိုင်းပဲဆိုရင်နိုင်ငံသားစီစစ်တဲ့စတဲ့လူမှဟာဖြစ်ရမှာ။အဲ့ဒီကိစ္စဟာမြန်မာနိုင်ငံရဲ့ဥပဒေတိုင်းလိုရမှာဖြစ်တဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဒီကိစ္စမှာမြန်မာနိုင်ငံအစိုးရကိုမလျော်တဲ့ဆရာတွေမပေးဖို့တောင်းဆိုတယ်
ယုတ်ကန်တွေအခုလိုတင်ပြတဲ့အချက်တွေအပေါ်မှာမစ္စတာနမ်ဘီယာကဘယ်လိုများတုံ့ပြန်ပြောဆိုပါသလဲဆိုရယ်မေးခွန်းနဲ့ပတ်သက်လို့တော့ဥတာဝင်းက
ကလည်းတို့ပါပဲကျွန်တော်တို့ကတော့ဝင်ကြလို့ပြောတိုင်းသူကတော့ဝင်ကြဖြစ်တော့မှာမဟုတ်ဘူးသူရဲ့တကယ်လာတဲ့သူတို့ပဲဘယ်လိုဆိုတာလဲသိပါတယ်ဒါပေမဲ့သူတို့ပြောနေတာကကဘာမှလည်းပြဿနာပေါင်းစုံဖြစ်နေတယ်တန်ဖိုင်ဖန်မှုတွေဖြစ်လာမှာဆိုလို့ပြောရတာပါမြန်မာနိုင်ငံမှာနိုင်ငံသားဖြစ်ခွင့်ရှိတယ်မရှိဘူးဆိုတာဒါကိုကဘာပြောလို့လည်းမရဘူးမြန်မာနိုင်ငံဥပဒေရပဲဆင်ခဲ့ရမှာဖြစ်တယ်ဒါကိုပဲပြန်ကြတော့
ဒါကတော့စစ်တွေမျိုးကဥတာဖွင့်ပါရှင်။အဲ့ဒီနောက်မှာတော့မစ္စတာဘီဂျေရန်နမ်ဘီယာဟာရခိုင်လူမှုကွန်ရက်အဖွဲ့တချို့တွေအမျိုးသမီးလူမှုကွန်ရက်အဖွဲ့တွေနဲ့လည်းတွေ့ဆုံပါတယ်။မနေ့ဖက်မှာတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်မစ္စတာဘီဂျေနမ်ဘီယာဟာမွတ်စလင်ကောင်းဆောင်နေနဲ့လည်းတွေ့ဆုံမှုရှိတယ်လို့မြေပုံမျိုးကိုလည်းတွားရောက်ဖို့ရှိတယ်လို့သိရပါတယ်ရှင်။